ထွေထွေကုန်စည်နှုန်းမြင့်တက်လာမှုကြောင့်နှိမ်ဆုံးလောက်ခလာစာတရက်4800ကို8000ကျပ်အထိတိုးပေးဖို့စက်မှုဆောင်လုံသမားတွေကတောင်းဆိုနေပေမဲ့မြန်မာလုံသမားရေးဌာနဘက်ကတော့ဒီကိစ္စကိုသူတို့အနေနဲ့လက်ငင်းဆုံးဖြတ်ပေးဖို့အစီအစဉ်မရှိသေးကြောင်း VOA ကိုပြောပါတယ်။စီးပွားရေးကောင်းစွာမလဲပတ်သေးတဲ့အတွက်လာစာတိုးပေးဖို့ဆိုတာကြီးမားတဲ့စိန်ခေါ်မှုဖြစ်နေတယ်လို့လုံသမားရေးဌာနရဲ့အမြင့်အတွင်းဝင်ဦးညွန့်ဝင်းက VOA ကိုပြောပါတယ်
။ဘယ်အခြေခံဖွဲ့စည်းရဘယ်မျိုးနယ်ဖွဲ့စည်းရပြောလိုက်လို့8000လို့9000လို့ပြောလို့အဲဒီလိုကျွန်တော်တို့ဆောင်ရွက်သွားမှာမဟုတ်ပါဘူး။ပြောချင်တာအဲလက်ရှိလည်းဒီဥစ္စာကိုဆောင်ရွက်ဖို့အချိန်ရှိသေးဘူး။ကျွန်တော်နိုင်ငံဝန်ကြီးချုပ်ကိုယ်တိုင်ပြောထားတာရှိတယ်။တန်းကြီးရဲ့စီးပွားရေးဟာအကောင်းမွန်ဆောင်ရွက်ပြီးမှလည်းသူ့ဝန်ထမ်းတွေလာစားတိုးဖို့တစ်ခါကလည်းပုံမှန်ကကဏ္ဍမှာရှိတဲ့အလုပ်သမားတွေရဲ့အခြေခံလာစားတွေကိုဟိုမြင့်တင်ပေးဖို့ဆိုပြီးတော့ဒီလိုပြောထားတာရှိပါတယ်ဗျ။အဲပွင့်နေပြောရင်လက်ရှိနိုင်ငံတော်အခြေအနေကစီးပွားရေးကောင်းအောင်လုပ်နေသေးဒီအခြေအနေပဲရှိတယ်။ဒါကြောင့်အဲလက်ကလောမှာမူလသတ်မှတ်ထားတဲ့နှုတ်ကလည်းနောက်နှုတ်တစ်ခုကိုကျွန်တော်တို့ကြောင်းဖို့အတိုးတက်ဖို့ဆိုတာကျွန်တော်တို့အရန်ကြီးမားတဲ့စိန်ခေါ်မှုဖြစ်ပါလေ
။စီးပွားရေးတိုးတက်လာမယ့်အချိန်ကိုမှန်းဆပြီးလက်တလုံးမှာလောက်ခလာစာကိစ္စကိုဆွေးနွေးနေခြင်းပဲဖြစ်တယ်လို့သူကပြောပါရယ်။အထည်ချုပ်အိတ်ချုပ်လုပ်ငန်းတွေမှာကုန်အမာတွေကျဆင်းနေသလိုတစ်ဖက်မှာလည်းဒေါ်လာငွေလဲလှယ်နှုန်းကြောင့်ကုန်ရမ်းဈေးတက်တာနဲ့ကြုံနေရတယ်လို့အမြဲတမ်းတွင်းဝင်ဦးညွန့်ဝင်းကပြောပါရယ်။အနည်းဆုံးလောက်ခလာစာတတ်မှတ်ချက်ကိုတရက်တာအလုပ်ချိန်8နာရီအတွက်4800ကျပ်ဖြင့်2018ခုနှစ်မှာ NLD အစိုးရကကြောင်းလဲတတ်မှတ်ခဲ့တာပါအခုစစ်ကောင်စီလက်ထက်မှာတော့အထွေထွေကုန်စည်နှုန်းအဆမတန်တက်လာသလိုကမ္ဘာစီးပွားရေးအကျပ်တဲကိုလည်းရင်ဆိုင်ရတာကြောင့်လုံသမားတွေလာစာတိုးပေးဖို့တောင်းဆိုလာကြပါတယ်တရက်လောက်ခ4800ကျပ်ကနေတိုးပေးဖို့အတွက်လဲစက်ယုံတွင်ဆန္ဒပြတောင်းဆိုမှုတွေများပြားရှိနေတာပါနာမည်ကြီး Adidas ဖက်နက်တွေကိုချုပ်ပေးနေတဲ့မြန်မာပေါင်ချင်းစက်ယုံမှာတရက်လောက်ခကို8000ကျပ်တိုးတောင်းတဲ့အတွက်လုံသမား26ရောက်အလုပ်ထုတ်ခံထားပါရယ်လက်ရှိမှာသူတို့အားလုံးလုံသမားညွှန်ကြားရေးဦးစီးဌာနမှာအမှုရင်ဆိုင်နေရတာပါသူတို့ကိုအလုပ်ပြန်ခန့်ပေးဖို့ Adidas လုပ်ငန်းဘက်ကတောင်းဆိုထားပေမဲ့မြန်မာပေါင်ချိန်ဘက်ကတော့လက်မခံသေးပါဘူးအခုရင်ဆိုင်နေရတဲ့မြန်မာပေါင်ချိန်စက်ယုံကလုံသမားတို့ကခုလိုပြောပါရယ်ကျွန်တော
်တို့ဒီလုပ်ငန်းကိုလည်းပြန်ဝင်ဖို့ရတယ်ကျွန်တော်တို့ကလည်းအစွမ်းဆုံးပြီးလုံဆောင်နေတယ်ပြီးတော့လည်း Adidas ဘက်ကလည်းစုံစမ်းမှုတွေလုပ်နေတဲ့အချိန်မှာလည်းပေါ့နော်သူတို့က Adidas ကိုအရေးမလုံ Adidas ကလုတ်ချက်အောင်သူက Adidas ကိုအရေးမလုံဘူးဆိုတဲ့ပုံစံမျိုးကိုလုပ်နေတာပေါ့နော်ညီမတို့ဟုတ်အဲ့အဲ့မျိုးတွေလည်းဆက်ပြီးတော့မလုံဆောင်ဘူးနော်ပြီးတော့ညီမတို့ဒီအလုံသမားတွေရင်းကြော်ပေါ့နော်ဒီအလုံသမားဝင်ကြီးဌာနဘက်ကလည်းလောက်ကလည်းတိုးတက်မယ်ဆိုတဲ့အတွက်ပေါ့လည်းအများကြီးညှော်လင့်ထားပါတယ်လို့ဟုတ
်မြန်မာပေါင်ချိန်စက်ယုံကလုံသမားတွေခွင့်ရချိုးဖောက်ခံရတာကိုဒီတိုင်းတင်းစာကြီးကပြီးခဲ့တဲ့ရက်ပိုင်းမှာပဲရေးသားဖော်ပြခဲ့ပါတယ်။ကမ္ဘာဖလားမှာအာကစားသမားတွေဝတ်တဲ့ဂျာစီအင်ကြီးကိုမြန်မာနိုင်ငံကအလုပ်သမားတွေကတရက်လောက $2ကျော်လေးနဲ့ချုပ်လှုပ်ပေးခဲ့တာလို့ရေးသားဖော်ပြခဲ့တာပါ။အထက်ကျုပ်စေုံတွေမှာလူသမားခွင့်ရချိုးပေါက်ခံရတဲ့ကိစ္စတွေလည်းများပြားဖြစ်ပေါ်နေပါတယ်။ရန်ကုန်အင်းစိန်ဆုံ3က Cotton Textile Garment Company ဟာလူသမားတွေကိုပေးရမယ့်ကျွမ်းကျင်ကြီးကိုဖျက်တောက်ခဲ့ပါတယ်။ဒါကြောင့်နိုဝင်ဘာလထဲမှာအဲဒီစက်ရုံကလုံသမား1000ကျော်ဆန္ဒပြတောင်းဆိုခဲ့ကြတာပါ။တနိုင်ငံလုံးကအထည်ချုပ်လုပ်ငန်းတွေမှာလုတ်ကင်နေတဲ့မြန်မာအလုပ်သမားကအခုနှစ်အောက်တိုဘာလကုန်ထိ4,100ကျော်ရှိပြီးနိုင်ငံသား2600ကျော်ရှိတယ်လို့အစိုးရလုံသမားဌာနဘက်ကပြောပါရယ်။